ဥမောင်ခမရခုကျင်းပနေတဲ့အိုင်အယ်လိုရဲ့အကြိမ်တရားမြောက်ညီလာခံကနေမြန်မာအစိုးရအနေနဲ့လူလတ်စာအသင်းပင်ဖွဲ့စည်းခွင့်ဥပဒေတစ်ခုပြဋ္ဌာန်းဖို့အတွက်လာမယ့်နိုဝင်ဘာလအထိအကြိမ်ပေးထားတယ်လို့သိရပါတယ်အဲ့ဒါလေးရှင်းပြပါအောင်ခမ
ဒီကကတော့ပြည်ပြောင်းလဲမှုလုပ်နေတယ်လို့ပြောတယ်ဥပဒေရေးဆွဲနေတယ်လို့ပြောတယ်အခုတည်းထိပေါ့နော်ရွေးကောက်ပွဲလည်းပြီးသွားပြီအစိုးရတည်းလည်းပေါ်ပြီအရင်တော့လွန်ခဲ့သော10နှစ်ကျော်ပြောတဲ့အချိန်နဲ့ပြောတဲ့အနေထားရှိတဲ့အတွက်ကြောင့်လာမယ့်နိုဝင်ဘာမတိုင်ခင်မှာကိတိစက်တာပြဖို့တော့အခုတောင်းဆိုနေလို့ရှိရင်ဖွဲ့ကကိုယ်စားလှယ်ပြောတာကတော့အချိန်ဆုံးရှုံးသွားပြီလို့သူကတော့ပြောချင်တယ်ဘာဖြစ်လို့လဲဆိုတော့အစိုးရအသစ်ပေါ်လာတယ်ဆိုလို့ရှိရင်ပါလီမန်အသစ်ပေါ်လာတယ်ဆိုရင်ဥပဒေကိုပြုပြင်ပြီးသားတွေ့ရမယ်လို့ထင်တယ်ဥပဒေမတွေ့ရတဲ့အတွက်ကြောင့်ခွင့်ရဆုံးရှုံးသွားပြီလို့မြင်တယ်ဒါကြောင့်မလို့လာမယ့် governing body မှာတော့ဘယ်မှာမတိုင်ခင်မှာတွေ့ကျင်တယ်မတွေ့ဘူးဆိုလို့ရှိရင်တော့ဒီ commission of inquiry ပေါ့ဒီစုံစမ်းစစ်ဆေးကွန်ဖရင့်ဖွဲ့ပြီးပြောပါလို့ဖို့ဆိုတာကိုဆွေးနွေးတယ်အားလုံးသဘောတူတာက November ထိစောင့်ကြည့်မယ်ပြုပြင်ပြောင်းလဲနေတယ်ပြင်ဆင်နေတယ်ဆိုတော့ဒီအလို့သမားကြီးရဆိုင်တဲ့ဥပဒေတို့မို့လို့မတမကဖော်ပြန်ဆိုဥပဒေကိုမြင်ကျင်တယ်စာရွက်နဲ့တွေ့ကျင်တယ်ဆွေးဝဲလို့ပြီးလုပ်နေဆိုတော့သိကျင်ဘူ
းဟုတ်ကဲ့အခုဦးသိန်းစင်ရဲ့အစိုးရတက်ကနေပြီးတော့မှအလို့သမားတမကဖွဲ့စည်းခွင့်အသင်းပင်ဖွဲ့စည်းခွင့်ဥပဒေတွေတခုပြဋ္ဌာန်းဖို့ပြင်ဆင်နေတယ်လို့ပြောတယ်ဟိုတလောကကြားသိတဲ့အရာဒီညီလာခံမှာပဲသူတို့ကဒီဥပဒေမူကြမ်းကိုတင်မလို့လို့ဘာလို့ပြောရတယ်အဲ့ဒီဟာကောဘာဖြစ်သွားတယ်လို့ဦးမောင်တို့ကြားထားလိမ့်မယ်
ဟုတ်ကဲ့ဒါမှမဟုတ်အဲလိုကလည်းပြောတာကဒါပါပဲလုံမဲ့တင်မယ်ဆိုတာကြားနေပြီးအခုတည်းတည်းလည်းမမြင်ရသေးဘူး။တော့အဲလိုကိုနဲ့ဆွေးနွေးတဲ့ဆိုတဲ့ကိစ္စကလည်းအဲလိုနဲ့ပူးတွဲလုပ်တာမဟုတ်ပါဘူးဆိုတာကိုရှင်းလင်းထားတယ်။ဒါပြည့်လို့ဆိုအဲလိုရဲ့တင်းမြင့်အဖွဲ့သွားတော့ကတော့မြေကြီးတော်မှာသူတို့က project နဲ့ထိုးပြတယ်ပြီးတော့စာကြမ်းကိုပေးတယ်ပြီးတော့ပြန်ယူသွားတယ်စာကြမ်းကိုလည်းမပေးဘူးဆိုတဲ့အတွက်ကြောင့်အဲလိုအနေနဲ့ကတော့သူတို့ကိုပြန်ထားတာတော့မှန်တယ်လို့ဆိုပူးတွဲလုပ်ဆောင်တာမဟုတ်ဘူးလို့ပြောထားတယ်ဆိုတော့သူတမဥပဒေလို့ဆိုနဲ့အဲလိုနဲ့ပူးတွဲလုပ်တာမဟုတ်ဘူးနောက်ပြီးခလာပဲပြတာဖြစ်တယ်ပြောဒါကိုအိုင်လိုနဲ့ပူးတွဲလုပ်တယ်လို့လည်းလက်မခံနိုင်ဘူးဒီပြင်ကိုဘူးတဲ့ထိအိုင်လိုကိုတင်သွင်းတာမရှိသေးပါဘူးခင်ဗျာ
ဟုတ်ကဲ့တကယ်လို့မမာဆိုးရကအသင်းပင်ဖွဲ့စည်းခွင့်ဆိုင်ရာဥပဒေပြဋ္ဌာန်းမယ်ဆိုရင်အိုင်လိုနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်သလားခင်ဗျာ
လိုအပ်ပါတယ်ဘာလို့လဲဆိုတော့ဒီစာကိုပြဋ္ဌာန်းတယ်ဆိုတာကလိုအပ်ပြီမြဲတကယ်လက်တွေ့ကျင့်သုံးလားမကျင့်သုံးလားဆိုလဲအိုင်လိုကမင်းနေပါတယ်ဥမာအတ္တမလိုအပ်ပြီတဲ့ကိစ္စဆိုလို့ရှိရင်ပြုပြင်ပြောင်းလဲမှုတွေလုပ်တယ်လို့ပြောပြီမြဲတကယ်မလုပ်သေးဘူးတကယ်ကွင်းထဲမှာအကျိုးလုံးဖောက်ဖျက်နေတာရှိသေးတဲ့အတွက်ကြောင့်လူသမားဥတွေပြဋ္ဌာန်းတာတော့ဟုတ်ပါပြီတဲ့ပြဋ္ဌာန်းမယ်ဆိုရင်တော့လက်တွေ့ကျင့်သုံးမှုဒါနဲ့ပတ်သက်ချိုးဖောက်မှုတွေရှိလို့ရှိရင်ဒီဟာကိုချိုးဖောက်တဲ့လူတွေကိုဥပဒေကြောင်းရာအရေးယူဖို့ဆိုတဲ့ကိစ္စတွေကအရေးကြီးတဲ့ကာလမှာရှိကြဒါကိုလည်းအိုင်လိုကတော့ဆက်လက်ပြီးတော့သုံးသပ်သွားမယ်ဆီဆေးသွားမယ်ဆိုတဲ့အနေထားရှိပါတယ်
ဟုတ်ကဲ့ခုလောလောလတ်လတ်တင်ဒီစက်ယုံတချို့မှာဥပမာဘကိုးက cap 1 auto စက်ယုံတို့ပမာပြီးရန်ကုန်လှိုင်းသားရစက်မှုစုံတို့မှာရှိတဲ့အလုပ်သမားတွေမကြာခဏဆန္ဒပြတာတွေတွေ့ရတယ်ပေါ့လေဆိုတဲ့ခါကျတော့ plus ဆိုတာအသင်းကွင်းဖွဲ့စည်းခွင့်ပြုလိုက်လို့ရှိရင်အလုပ်သမားတွေအနေနဲ့အလုပ်သမားတမက်ကတွေဖွဲ့လာနိုင်မယ်လို့မျှော်လင့်သလားနောက်ပြီးတော့ဒီလိုအလုပ်သမားအလို့ရှင်ပဋိပက္ခကိုဘယ်လိုဖြည့်ရှင်းနိုင်မယ်လို့ထင်တယ်ခင်ဗျအ
လုပ်သမားတမက်ကပေါ်ဖို့ဆိုတော့အမှန်မှန်ကတော့အလုပ်သမားတွေကကိုယ်တိုင်လုပ်ရမှာပါကိုယ်တိုင်တောက်ဆိုတောက်ဆိုတိုက်ပွဲလုပ်ရမယ့်ကိစ္စဖြစ်တယ်အလုပ်သမားတမက်ကဖွဲ့စည်းဥပဒေကိုဒါကိုပါလီမန်ကနေအပြည့်ပြုမယ်ဆိုရင်ဒါကောင်းတာပေါ့ဒါပေမဲ့နောက်တစ်ခါကလူမသမက်ကပေါ်ဖို့ဆိုတဲ့နေရာမှာကိုယ်ဖန်တာကိုလုံးဝမအကြောင်းအရာဖြစ်တယ် Freedom of Association ဆိုအဲ့ဒါကိုပြောတာပါဘယ်သူ့ကိုမှခွင့်တောင်းစာမလိုဘဲနဲ့ဟာလာလူသမားတွေကမိမိသဘောသဘာဝအရာလိုအပ်တဲ့ပုံမှန်မူတည်ဖွဲ့ရဲ့ကိစ္စကလွတ်လပ်တဲ့လူသမက်ကလို့ခေါ်တယ်ဒါကိုကျွန်တော်အရင်ပြဖို့နည်းနည်းလိုတယ်ဒါတစ်ခုနောက်တစ်ခုကတော့ဒီလူသမားတွေရဲ့စာဝန်တွေပြဿနာလုပ်ငန်းဝင်ပြဿနာတွေကိုဖြေရှင်းတဲ့နေရာမှာအမှန်တကယ်ဆိုတော့သုံးမွေဆိုင်လူသမားကအလို့ရှင်ကဒီအုပ်ချုပ်သူကနေတာဝန်ပေးထားတဲ့ဒီတာဝန်ခံတွေကသွေးလေးပြီးတော့လုပ်တဲ့ကိစ္စကတော့ဖြေလည်မယ်ဆိုတဲ့ကိစ္စဖြစ်ပါလိမ့်မယ်။လူသမားတမက်ကမရှိသည့်တိုင်အောင်လို့ရှိရင်လူသမားအစိုးရဟောလူသမားဝန်ကြီးဌာနပါနော်သူတို့ကနေဒီသွေးလေးမယ်ဆိုရင်ဒါကအများအားဖြေလည်နိုင်တဲ့ကိစ္စဖြစ်ပါလိမ့်ခင်ဗျာ
။ဟုတ်ကဲ့ဖိုးလွန်ခဲ့တဲ့နှစ်ပေါင်း30လောက်ကတည်းကနိုင်ရှင်လိုက်ရင်အခုလက်ရှိမြန်မာပြည်မှာရှိနေတဲ့လူသမားအလို့ရှင်ပဋိပက္ခလောက်ခအလို့ခွင့်ဒီလိုပြဿနာမျိုးတွေမှာတစုံတရာပြေလည်တာတွေမျိုးတွေဖြေရှင်းလာနိုင်မြန်မာမျိုးတွေတွေ့ရတယ်ဟိုကောင်းတဲ့ဘက်ကိုဦးတည်နေတယ်လို့ဦးမောင်တို့အနေနဲ့သုံးသပ်လားခင်ဗျာ။
အဲ့ကျွန်တော်တို့ကတော့ကောင်းတယ်ဆိုတဲ့နေရာမှာအလုပ်သမားတွေအနေနဲ့ပေါ့နော်မိမိအခွင့်အရေးကိုမိမိတောင်းဆိုတိုက်ပွဲဝင်ရမယ်ဆိုတဲ့အထောက်မြင်လာတယ်ဆိုတော့ကျွန်တော်တို့ကဝန်တာတယ်ပို့ပြီးတော့လည်းတောင်းဆိုနေကြရတယ်ဆိုတော့ဒီအခက်ခဲပေါ့နော်တောင်းဝင်နေတဲ့တက်တာကိုဘောင်းကုန်ခံမနေဘဲနဲ့မိမိပြေလည်အောင်အတွက်တောင်းဆိုနေတဲ့ဟာကကျွန်တော်မျက်စိပို့ပွင့်လာတယ်အာရလိုဆိုတဲ့ဒီကြမ်းတရားမိငါတို့နဲ့ဆိုင်ဒီဆိုတဲ့အနေထားဖြစ်လာတယ်ဆိုရင်ကျွန်တော်ကဒါကိုတော့တိုးတက်မှုလို့ကျွန်တော်တို့ပြောချင်တယ်ဒါကိုအားရတယ်သို့တော်လည်းဖြေရှင်းတဲ့နေရာမှာသွားကနေပြေလည်အောင်ဖြေရှင်းနိုင်လားမှမထောက်ဒီချင်းလည်းဆိုဟာမျိုးတော့ကျွန်တော်မလိုလားဘူ
း
လူသမားတွေတကယ်လူချင်းတဲ့အနေထားဖြစ်အောင်လုပ်ဖို့တက်ကတော့အရေးကြီးပါတယ
်ကျေးဇူးများကြီးတင်ပါတယ်ဦးမော